လောဘဒေါသရဲ့အားပေးမှုကြောင့်ခဏတော့ကျင်းနေမှုရခြင်းရမယ်ဒေါသကြီးကြီးနဲ့သူတစ်ပါးကိုပြောဆိုနှိမ့်ဆက်နေတဲ့အချိန်မှာခဏတော့ငါနှိမ့်ဆက်လိုက်ရတယ်ဆိုပြီးတော့ကျင်းနေမှုရခြင်းရမယ်ဒါပေမဲ့ဒါဟာရေရှည်မှကျင်းနေမှုစိတ်ခန္ဓာမှုတည်းနည်းမှမရနိုင်ပါဘူးဒီလိုလောဘဒေါသမာနပြီးစိတ်နေချိန်မှာလဲစိတ်ထဲမှာအေးချမ်းမှုကျင်းနေမှုတကယ်မရှိပါဘူးကိုယ့်အကူတခါလေဒေါသဖြစ်နေတဲ့အခါမှာပြောလိုက်ရတာဆူလိုက်ရတာကိုတမျိုးသဘောကျတယ်လို့ခံစားနေရတာမျိုးဖြစ်တဲ့အချိန်မှာအဲ့ဒီစိတ်ကိုဝိပဿနာဉာဏ်နဲ့ကြံကြည့်စမ်းပါဘယ်လိုဖြစ်လာတယ်မနှစ်တက်ဘူးရှက်သွားတယ်ဉာဏ်နဲ့ရှင်တဲ့စိတ်ကအကောင်းဆုံးအမှားမှန်ကိုသိတယ်ဒါကြောင့်ရှက်တဲ့စိတ်မနှစ်တက်တဲ့စိတ်ဖြစ်သွားတာဥပမာပြောရင်ပြီးခဲ့တဲ့ကတိန်းကျိုးလောက်တုန်းကတပည့်လေးတယောက်ကသူ့တငယ်ချင်းတယောက်ရဲ့အဖွားကိုသွားကြတော့မလို့ဆိုပြီးတော့ပန်းဒီကောင်းကောင်းလေးသွားဝယ်တယ်။ပန်းဒီကောင်းကောင်းလေးကိုရေးပြီးဝင်နေတော့မှသူ့စိတ်ကစဉ်းစားနေတယ်။သူစဉ်းစားနေတာကိုသူ့စိတ်ကသိနေတယ်။ပန်းဒီကောင်းကောင်းလေးကတံမိုးလည်းအံတန်ကြီးတယ်။ဒါလေးနဲ့အဖွားကိုသွားကြတော့လိုက်မယ်။အဖွားကငါ့ကိုငွေလေးတွေနဲ့တော်တော်တိတ်တက်ပါလားဆိုပြီးတော့ငါ့ကိုသဘောကျမယ်အထင်ကြီးရခံရမယ်နောက်တော့တခါတည်းအဖွားနဲ့စီးပွားရေးနဲ့ပတ်သက်ပြီးပြောဆိုဆက်ဆံရတဲ့ခါမှာပိုပြီးအဆင်ပြေသွားမယ်ဒါလည်းချင်းတွေးနေတယ်အဲ့ဒီတွေးနေတဲ့စိတ်ကိုပြန်ကြည့်တဲ့ခါမှာအဲ့ဒီစိတ်ရဲ့သဘောကိုမြင်နေရတယ်အဲ့ဒီလိုတွေးတတ်တဲ့သူတွေဘယ်လောက်ရှိတယ်လဲအများကြီးရှိတယ်နော်လူစိတ်ဆိုတာရောထွေးနေတဲ့ mixed motivation ရောထွေးနေတဲ့စေတနာတွေအများကြီးရှိတယ်စေတနာမမှန်ဘူးကုသိုလ်ရေးလုပ်တဲ့အခါမှာလည်းရောနေတတ်တယ်မန္တအကြီးထိုးပြီးညက်ထက်တောင်းလှူလိုက်မယ်ဆိုတာတွေရှိတယ်ဂုံယူပြီးကြွားပြီးလှူတာတွေလည်းအများကြီးရှိတယ်ဘယ်တော့ကုသိုလ်ထဲမှာအကုသိုလ်စိတ်ကရောပါနေတယ်ဒီတစ်ပတ်လေးကတော့သူစိတ်ကိုသူကြီးရင်းနဲ့တိနေတာပေါ့တိတိကျကျတိလိုက်တဲ့အခါမှာဟာဒီစိတ်ကြီးကလည်းဆိုပြီးတော့ရှက်သွားတယ်ဘာဖြစ်လို့လဲဆိုတော့ဒီစိတ်ကစေတနာမမှန်ဘူးတွားကြတော့မယ်ဆိုတာကိုယ့်ကိုအထင်ကြီးဖို့သဘောကျဖို့နောက်ခါစီးပွားရေးနဲ့ပတ်သက်ပြီးပြောဆိုတဲ့အခါမှာအဆင်ပြေဖို့ဆိုတဲ့ကိုယ့်ဖို့များတဲ့စိတ်နဲ့တွားကြတော့မှာဒီစိတ်ကရင်းရင်းနဲ့စိတ်နှင်းကြတဲ့စိတ်ဖြစ်နေတယ်အဲ့ဒီပဲလေကစိတ်ကိုကြည့်နေကြဖြစ်နေတော့ဒီစိတ်ကိုသူတေးတေးချာချာတဲ့တဲ့ကြည့်လိုက်တာနဲ့ဒီစိတ်ကကြောက်သွားတယ်ဒါတဘာဝပဲနော်ဖြစ်လာတဲ့ကိစ္စမှန်တယ်များဖြစ်ပြီးရင်ကြက်တာပဲဆက်ခါဆက်ခါဒီဘောမျိုးဖြစ်တတ်တာကြောင့်အကြာကြီးဖြစ်နေတယ်လို့ထင်ရတယ်အမှန်တော့တစ်ခုပြီးမှတစ်ခုဖြစ်နေတာဒီလိုပဲလေကသတိပဋ္ဌာန်တရားကိုတွိုင်းလိုက်ရင်ဈေးမှာပန်းပြီးဝယ်ရင်တောင်မှလက်မလွတ်ဘူးနော်ဒီလိုလည်းကြည့်မနေဘူးအဲ့ဒီချက်ကအရေးကြီးဆုံးပဲဒီလိုအကြောင်းအရာတွေကတစ်ဆင့်ပြန်ပြောလို့ကြားရတာသိမထူးဆန်းဘူးအရေးမကြီးဘူးလို့ထင်ရင်ထင်မယ်ကိုယ်တိုင်အဲ့ဒီလိုလုံရင်းတန်ရင်နဲ့ကိုယ့်စိတ်ကိုကြည့်မိသွားရင်သိလိမ့်မယ်ကိုယ်တိုင်သိသွားတဲ့အခါဘယ်လောက်အကျိုးများလဲဆိုတာသိလိမ့်မယ်အဲ့လိုပန်းဒီဝင်ရင်းနဲ့သူ့စိတ်ကိုကြည့်ပြီးအဲ့ဒီစိတ်ပျောက်သွားတဲ့ခါကျတော့သူ့စိတ်ကပြန်ဆင်းခြင်းတယ်ဒီစိတ်ထားမျိုးနဲ့တွားကြတော့ရင်မကောင်းဘူးငါကုံကလေးစားမှုဖြစ်ခင်မှုရောက်မယ်တစ်ဖက်သားကလည်းတမိုးမထားရမလေးစားရရောက်တယ်တကယ်ဆိုရင်ဒီဘဝဟာမေတ္တာကရုဏာကြီးတယ်အချင်းဒီလရှိတဲ့လူပျောက်ဖြစ်တယ်ဖြစ်ခင်လေးစားစရာကောင်းတဲ့လူပျောက်ဖြစ်တယ်ဒါကြောင့်အဲ့ဒီဂုံတွေကိုအာယုံပြုပြီးတော့ငါသွားကြတော့မယ်လို့စိတ်ထားပြောင်းလိုက်တယ်အမှန်တော့အဲ့ဒီအကြောင်းရင်းခံရှိလို့ဒီကြတော့တာပါစိတ်ယုံရတဲ့သူဖြစ်ရင်ဒီကြတော့ဖို့စိတ်ကူးမှမဟုတ်ပါဘူးပင်ကိုယ်တည်းကဒီဖွားကစိတ်ထားကောင်းတဲ့သူအင်မတန်မေတ္တာကရုဏာရှိတဲ့သူဖြစ်တယ်ကိုယ်ပေါ်မှာမေတ္တာကရုဏာရှိတဲ့သူတယောက်ကိုခင်ခင်လေးစားတဲ့စိတ်နဲ့ကြတော့ခြင်းနဲ့စိတ်တွေအလိုလိုဖြစ်လာတယ်တမင်လို့ယူတာမဟုတ်ဘူးအဖွားရဲ့ကျေးဇူးအဖွားရဲ့ဂုံကိုအယုံပြုတ်မိတဲ့အခါကျတော့ကောင်းတဲ့စိတ်တွေအလိုလိုဖြစ်လာပြီးတော့အဖွားကိုကြောက်လိုက်တယ်တဲ့အဲ့ဒီအခါကျတော့မှ စိတ်အေးချမ်းသွားတာပဲတဲ့အရင်စိတ်ညှိုးနေကြတော့ရင်စိတ်မအေးချမ်းနိုင်ပါဘူးဝတရားကြီးကိုယ့်အတွက်အဆင်ပြေဖို့အပေါ်ညာလေးကြတော့လိုက်တာပဲဖြစ်တယ်အခုတော့စိတ်စေရနာမှန်သွားတဲ့အတွက်ကြောင့်ကြည်ကြည်လင်လင်ချင်းချင်းတရားလေးနဲ့နူးညံ့တဲ့စိတ်နဲ့ကြတော့လိုက်တယ်အင်မတန်စိတ်ချမ်းသာတယ်သူ့ကိုယ်သူကျဉ်းတ်သွားတာပဲတဲ့ကိုယ်လုတ်တဲ့အခါမှာစင်ကြဲတဲ့ကုသိုလ်ကိုလုံမိတိုင်းလုံမိတိုင်းစိတ်ထဲမှာအင်မတန်ကျဉ်းတ်တယ်အားရတယ်မစင်ကြဲလို့ရှိရင်တော့ကျဉ်းတ်မှုမရနိုင်ဘူးတကယ်အားမရနိုင်ဘူးအဲဒါကြောင့်ကို့မှာရှိတဲ့လောဘဒေါသမာနအိတ်တာမစ္စရိယတွေကိုအလစ်မပေးဘူးတတိကိုအမြဲတမ်းထားဖို့လိုတယ်လစ်တာနဲ့တကယ်နဲ့သူတို့ကဝင်လာတယ်နော်တတိရှော့ပေးလိုက်တာနဲ့ကိလေသာတွေစိတ်ခနဲ့ဝင်လာတာပဲမဉ္ဇဉ်ပုံဉ္ဇဉ်ရပြီးသားဆိုရင်တော့ဆံရကိလေသာတော့မဖြစ်တော့ဘူးကြံသေးတဲ့ကိလေသာတွေတော့ဖြစ်အောင်မှာပဲအဲ့ဒီလိုစိတ်ခနဲ့ဝင်လာတော့မှဖြတ်ခနဲ့မြင်ဖို့ဆိုတာတတိနဲ့နေတဲ့အလေ့ကျင့်အများကြီးရှိဖို့လိုတယ်တတိနဲ့နေတဲ့အလေ့ကျင့်များရင်အခုလိုတင်မှုတဲ့အသေးလေးတွေကိုမြင်နိုင်တယ်အမှန်တော့ဒီတပည့်လေးတွေးတဲ့အသေးမျိုးဆိုတာလောဘကြီးတဲ့အသေးလည်းမဟုတ်ဘူးဒေါသကြီးတဲ့အသေးလည်းမဟုတ်ဘူးအင်မတန်တင်မှုတဲ့အသေးလေးပါအဲ့ဒီထဲမှာတော့တင်မှုမှုလောဘလေးပါပါတယ်တတိယနေတဲ့အကျင့်ရှိတော့မြင်ပြီးတော့ပြင်သွားနိုင်တယ်။ဒါကြောင့်မြတ်စွာဘုရားကသွားနေစဉ်မှာလဲဉာဏ်ရှင်ပြီးတော့သွားပါ။ရပ်နေစဉ်မှာလဲတတိယဉာဏ်နဲ့ရှင်ပြီးတော့ရပ်ပါလို့ဟောထားပါ။တရားအထုတ်တဲ့လူစဉ်ပိုပြီးသိပါလေ။တရားအထုတ်ရင်မတ်တက်ရနေတာရေးရနေတာလည်းမတူဘူး။အင်မတန်ကြည်လင်အေးချမ်းပြီးတော့နှုတ်ရတဲ့သဘောရှိတယ်။တရားအထုတ်ရင်တတိယတည်နေရင်လိုင်းလျှောက်တာရေးလျှောက်တာနဲ့မတူဘူးသူမှတမျိုးကြည်လင်အေးချမ်းမှုရှိနေတယ်တခါကြီးပြောစင်နေပူကြီးထဲမှာတွားနေတာတောင်းမှသူစိတ်ကအေးနေတော့အဲ့ဒီအေးနေတာကိုတီးပြီးတွားနေတာကြောင့်နေပူနေတာတောင်းသူမသိတော့ဘူးတဲ့သတိကပြီးနေတော့စိတ်ကအေးနေတယ်ခန္ဓာကိုယ်ကလည်းအေးနေတယ်သူမှန်းတော့မသိတော့ဘူးလုံးဝတကယ်ဖြစ်တယ်ဆိုတာကိုသိနေကြတာပါလုံးနည်းရမဖြစ်ပါဘူးစေတနာမြေလေးပို့တာလို့ရပါတတိလေးနဲ့မိတ္တထိုင်တ္တကြောတ္တဆွေတ္တတဲ့သူဟာအေးစေးတယ်တည်ငြိမ်တယ်ဝင်ဒီပို့ရတယ်တော်တော်စစောကဒဂါကြီးကိုပဲအဲ့ဒဂါကြီးကိုပဲသူမရှိသေးတာပြောတယ်ခင်ဗျားကြည့်ရတာအေးလိုက်တာခင်ဗျားကြည့်ရတာပျော်နေလို့ပဲအဲ့လိုပြောတော့သူကကျွန်တော်အေးအောင်ကြိုးစားပြီးနေတာပါလို့ပြောလိုက်တယ်ပဝန်းကျင်ကတော့ကဲခံမိလာတယ်နော် One of the constants in life is that results are always being produced တခုခုဖြစ်လိုက်တိုင်းနောက်ဆက်တွဲရလဒ်တွေဖြစ်လာတာဟာဘဝမှာဖြစ်လိဖြစ်တတ်ရှိတဲ့အရာတစ်ခုဖြစ်တယ်မြင်လိုက်တိုင်းစိတ်ထမတခုခုဖြစ်လာတယ်။ကြားလိုက်တိုင်းစိတ်ထမတခုခုဖြစ်လာတယ်။အဲ့ဒီလိုဖြစ်လာတာတွေက results ရလာတယ်။အဲ့တော့တတိမထားမိရင်မကောင်းတဲ့ results တွေရမှာပဲ။မြင်လိုက်တာနဲ့လောဘစိတ်ဖြစ်လာမယ်၊ဒေါသစိတ်ဖြစ်လာမယ်၊မာနအိတ်တာမစ္စရိယအဲ့ဒီလိုစိတ်တွေဖြစ်လာမယ်။ကြားလိုက်တာနဲ့လောဘစိတ်ဖြစ်လာမယ်၊ဒေါသစိတ်ဖြစ်လာမယ်၊မာနစိတ်ဖြစ်လာမယ်If you don't consciously decide what results you want to produce, then some external triggers, a conversation, TV show, whatever, may create a state that creates behavior that do not support you. Hello, yala myogo, chippo zigin leesuka, piti mama, masomcha nangin, kimpaga,ဆုံးဆိုတဲ့အရာတွေဥပမာစကားပြောတာတီဗီမှာပြတာတွေအဲ့လိုအရာတွေဟာစိတ်အခြေအနေကိုဖြစ်ပေါ်စေမယ်အဲ့ဒီစိတ်အခြေအနေဟာကိုယ့်အတွက်အကျိုးမရှိတဲ့အပြုအမူစိတ်ဝင်သဘောထားတွေဖြစ်အောင်လုပ်လိမ့်မယ်ကိုယ့်စိတ်ကိုဘယ်လိုဖြစ်အောင်ထားမယ်ဆိုတာကိုကြိုးကြိုးတင်းတင်းတိတိမမစဉ်းစားမထားဘူးဆုံးဖြတ်မထားဘူးပြင်ပကအရာတွေကကိုယ့်ကိုလွှမ်းမိုးသွားလိမ့်မယ်မြင်နာနဲ့ပတ်သက်ပြီးဘယ်လိုနှလုံးသွင်းမယ် ဘယ်လိုအာရုံပြုမယ်ကြားတာနဲ့ပတ်သက်ပြီးဘယ်လိုနှလုံးသွင်းမယ်ဘယ်လိုအာရုံပြုမယ်ဆိုတာကိုကြိုတင်ပြီးဉာဏ်ကြီးကြီးနဲ့စဉ်းစားဆုံးဖြတ်ထားရမယ်တွားရင်းလာရင်းနဲ့တရားရောက်ပြောတာကိုကြားလည်းဖြစ်ခြင်းဖြစ်မယ်ဗီဒီယိုမှာကြားလည်းဖြစ်ခြင်းဖြစ်မယ်တယ်လီဗီရှင်းမှာလည်းဖြစ်ခြင်းဖြစ်မယ်ဗီဒီယိုထဲမှာလည်းပဲဖြစ်ခြင်းဖြစ်မယ်အဲ့ဒါလိုအမြင်မင်းမြင်အမြင်မျိုးကြားတာတွေနော်အဝန်ကျင်မှာရှိတဲ့ကို့လုပ်ဖို့ကံပဲ့မိစေတွေစီမျိုးတွေဘယ်လိုပဲဖြစ်ဖြစ်တယောက်ယောက်တမျိုးတမျိုးပြောလိုက်တာနဲ့ကို့စိတ်ကတမျိုးတမျိုးဖြစ်သွားမယ်တခုခုမြင်ရကြားခြင်းအပြင်စိတ်ကိုငကိုကထားတဲ့ပုံစံဟာပြက်သွားပြီးတခြားတစ်ဖက်ကိုရောက်သွားကြတယ်အကိုအကဲရဲ့ငကိုတဲကဘာပုံစံမှမထားရင်ဘယ်လိုနေမလဲဖြစ်ချင်တိုင်းဖြစ်တော့မှာဘာမှအကန့်အသတ်မရှိတတ်မှတ်ချက်မရှိတော့ပဲဖြစ်တော့မှာကိုယ်စိတ်ကိုဖြစ်ချင်တယ်လို့ဖြစ်စီတော့ဆိုပြီးမိမိလျော့လျော့ပေါ့ပေါ့တဏှန်ထားလိုက်ရင်စကားလေးတစ်ခုကြားလိုက်ရင်တစ်ခုခုကိုမြင်လိုက်ရင်နဲ့စိတ်ကတမျိုးဖြစ်သွားပြီလောဘဖြစ်ချင်ဖြစ်မယ်ဒေါသဖြစ်ချင်ဖြစ်မယ်အကုသိုလ်တမျိုးမျိုးဖြစ်သွားနိုင်မယ်နော်ရေဒီယိုတယ်လီဗီရှင်းတင်းစာမဂ္ဂဇင်းအမျိုးမျိုးကိုဖတ်တဲ့အခါမှာဖတ်တဲ့ကြည့်တဲ့အာယုံအမျိုးမျိုးနော်အိုင်ဒီယာတွေကွန်ဆက်တွေအမျိုးမျိုးအဲ့ဒါတွေအားလုံးဟာစိတ်ကိုလွှမ်းမိုးတယ်ကိုယ်အနားမှာရှိသမျှအရာအားလုံးဟာတက်ရှိတက်မဲ့လူပစ္စည်းအလုံးဆောင်တီဗီဗီဒီယိုအဲ့ဒါတွေအားလုံးဟာကိုယ်ကိုမလွှမ်းမိုးနိုင်တာတစ်ခုမှမရှိဘူးဒါကြောင့်ပုံမရဆရာတော်ကြီးဆိုအနားမှာဘာပစ္စည်းမှမထားဘူးပစ္စည်းရှိသမျှလွှမ်းမိုးတယ်နောက်ဆုံးမိကြည့်ပြောင်းနိုင်လို့ကဆိုလှမ်းမှုတယ်တတိခါကျင်တိလိမ့်မယ်နော်ကိုယ့်အိမ်မှာအထူးအဆန်းပစ္စည်းတစ်ခုကိုရောက်လာရင်တတိခါကြည့်ပါသူ့အကြောင်းအမြဲတမ်းစဉ်းစားနေရတယ်ဒါလေးလှုပ်ကြည့်လိုက်ဟိုလေးလှုပ်ကြည့်လိုက်နဲ့သူနဲ့ပဲအချင်းကုန်းနေတယ်အထူးအဆန်းပစ္စည်းကပိုပြီးလှမ်းမှုတယ်နော်ငကိုကလေးကကိုယ့်စိတ်ကိုဘယ်လိုဖြစ်အောင်ကြိုးစားမယ်ဆိုတဲ့ရည်ချင်းနဲ့လှုပ်သွားမယ်ဆိုတဲ့ကျင့်စဉ်မရှိရင်ကြုံရအာရုံတွေကိုယ့်စိတ်ကိုသူတို့လှုပ်ချင်တယ်လို့လှုပ်မှာပဲကျောင်းရအာယုံတွေကိုလှုပ်ချင်လို့လှုပ်ခွင့်ပေးထားတယ်လို့ဖြစ်သွားလိမ့်မယ်။အဲဒီလိုပေးထားရင်ကိုယ့်ဘဝဗျမ်းမတာဖြစ်သွားနိုင်တယ်။စိတ်အခြေအနေနဲ့ခန္ဓာကိုယ်အခြေအနေနှစ်ခုဟာဆက်ဆက်နေတယ်။ရုပ်နဲ့စိတ်ကတွဲပြီးဖြစ်နေတယ်။တစ်ခုခုလောဘဖြစ်စရာမြင်လို့လောဘစိတ်အားကြီးလာရင်ခန္ဓာကိုယ်မှာအပြောင်းလဲတွေအများကြီးဖြစ်လာတယ်။ကြုံတိုင်းကြုံတိုင်းအာယုံအမျိုးမျိုးကကိုယ့်စိတ်ကိုအမျိုးမျိုးဖြစ်အောင်လုပ်မယ်ဆိုရင်အဲ့ဒီစိတ်နဲ့လိုက်ပြီးခန္ဓာကိုယ်ကလည်းအမျိုးမျိုးဖြစ်တော့မှာအဲ့ဒီတော့တစ်ခုခုမြင်လိုက်ကြားလိုက်ပြီးဆိုရင်သူတို့ကခေါင်းထဲရောက်သွားပြီရောက်သွားပြီးဆိုရင်မျိုးစိတ်တွေပြီဒီကြောင့်ကိုထက်ခါထက်ခါပြေတော့မှာပြေတာမရရင်ပြောကျင်လာပြီခလူနဲ့သွားပြောမယ်ဒီလူနဲ့သွားပြောမယ်ပြောရုံနဲ့အားမရဘူးဒီကိစ္စကိုဘယ်လိုရအောင်လုပ်မလဲဆိုပြီးညံ့နေရှာပြီးရအောင်တွားလို့တော့မှာပဲဒီလိုနဲ့ကိုယ့်ဘဝကြီးတစ်ခုလုံးဟာစီးမရှိ၊ကမ်းမရှိ၊ဘယ်မှမတာဖြစ်သွားနိုင်တယ်။အာယုံတွေကြောင့်ကျောင်းလဲနေတဲ့စိတ်အခြေအနေကိုလိုက်ပြီးတော့အပြုအမူတွေဖြစ်လာတယ်။ကာယကံ၊ဝစီကံကျောင်းလဲကုန်လိမ့်မယ်။ဖြစ်ပေါ်လာတဲ့ကာယကံ၊ဝစီကံ၊မနောကံတွေဟာကိုယ့်ဘဝရဲ့ကြီးထွားမှု၊တိုးတက်မှုကိုအထောက်ကူမပေးတော့ဘူး။ကျုံရအာယုံဝင်လိုက်ပြီးကျုံလိုဖြစ်နေမှာရှင်။ကိုယ့်ရဲ့စိတ်ဓာတ်နဲ့အပြညာတိုးတက်မှုကြီးပွားမှုဖြစ်မလာနိုင်တော့ဘူး။ယောဂီအောင်ရင်အောင်မြင်မှလည်းမကြီးပွားတော့ဘူး။ကျောင်းသားကျောင်းသားကိုဖြစ်တယ်လို့နေတော့တဲ့လူတွေကမကြီးပွားဘူး။ If you don't plant the mental and physical seeds of the results you want, weeds will grow automatically.ကိုယ်ဖြစ်စီခြင်းနဲ့စိတ်အခြေအနေကိုဖြစ်စီခြင်းနဲ့ခန္ဓာကိုယ်အခြေအနေမျိုးဖြစ်လာဖို့အတွက်တင့်တော်တဲ့မျိုးစီကိုမစိုက်ပြင်းရင်ပေါင်းပင်တွေအလိုလိုပေါက်လာလိမ့်မယ်အဲ့တော့ကိုဖြစ်စီခြင်းနဲ့အခြေအနေမျိုးကိုဖြစ်ပေါ်လာအောင်ကိုပတ်ဝန်းကျင်မှာရှိတဲ့ပစ္စည်းတွေကိုမြင်ရကြားရတာတွေကိုဖတ်တဲ့စာအုပ်တွေအဲ့ဒါတွေအားလုံးကိုတတိယစီစစ်ဖို့လိုတယ်တဲ့တဲ့ရင်ဖြစ်ဖို့ မျိုးစီလို့လဲအတိဉဏ်ရဖို့တရားရဖို့ personality ကောင်းတဲ့လူတယောက်ဖြစ်ဖို့ဆိုရလဲမျိုးစီလို့လဲမျိုးစီဖြစ်ဖို့အတွက်ယဉ်မှန်းချက်ဥတည်ချက်တစ်ခုရှိရမယ်နိလန်းကိုရှားပြီးတော့အမြဲတမ်းလုပ်နေရမယ်အဲ့ဒါမျိုးစီပဲအဲ့ဒီလိုမျိုးစီကိုစိုက်ပျိုးမထားရင်မလိုအပ်တဲ့ညက်တွေပေါင်းပင်တွေပေါက်လာလိမ့်မယ်ကိုစိုက်ချင်တဲ့အပင်တွေကိုညာများစိုက်ထားပြီးပေါက်လာတဲ့ပေါင်းပင်တွေကိုမကြာမကြာနှုတ်ပေးမယ်ဆိုရင်ကြာရင်ကိုစိုက်ထားတဲ့အပင်တွေကြီးလာတဲ့ခါမှာပေါင်းပင်တွေကမလိုက်နိုင်တော့ဘူးမထနိုင်တော့ဘူးကောင်းတဲ့ဘက်ကိုအမြဲတမ်းအားကောင်းနေအောင်လုပ်ပေးထားဖို့လိုတယ်ကောင်းတာတွေအားကောင်းနေပြီဆိုရင်မကောင်းတာတွေကတောတနာမတိုးနိုင်တော့ဘူးရင်များရင်နဲ့ညများညံ့ဆိုလိုပဲIf we don't consciously direct our own mind and state, our environment may produce undesirable haphazard state. The result can be disastrous. ကိုယ်စိတ်နဲ့ကိုယ်ခန္ဓာကိုယ်အခြေအနေတွေကိုသိပြီးတော့ဥတီချက်မပေးခင်အန္တရာယ်ရှိနိုင်တဲ့အခြေအနေတွေကိုကိုယ်ပတ်ဝန်းကျင်ကဖန်တီးလိမ့်မယ်ရလာတဲ့အကျိုးကလည်းသိထိခိုက်နစ်နံသွားစေနိုင်တယ်ကိုယ်ပတ်ဝန်းကျင်မှာကိုယ့်အတွက်ထိခိုက်စေမယ့်ကိစ္စတွေကအများကြီးရှိနေတယ်ဒီတိညာတွေမှားသွားအောင်ဥတီချက်ရေချက်တွေမှားသွားအောင်ကိုယ်ပတ်ဝန်းကျင်မှာအချင်းချင်းလုံးမဲ့ကိစ္စတွေအများကြီးရှိနေတယ်လွတ်တဲ့နေရာကြီးလို့မရှိပါဘူးဘယ်နေရာသွားသွားဒီတဘောတွေကရှိနေတာပဲကိုယ်ကိုယ်တိုင်းကကိုယ့်စိတ်ကိုဘယ်လိုထားမယ်ဆိုတဲ့ဥတည်ချက်ကိုနေ့စဉ်မနေ့လင်းကလေးကဥတည်မထားရင်ကြုံရဖြစ်တော့မှာပဲဖြစ်လာတဲ့မကောင်းတဲ့အကျိုးဟာအင်မတန်ကြီးကြီးမားမားထိခိုက်နစ်နာတဲ့အဖြစ်ဖြစ်သွားနိုင်တယ် Thus it's critical that on a daily basis we stand guard at the door of our mind အဲ့ဒါကြောင့်အရေးကြီးတာကနေ့စဉ်နေ့စဉ်ကိုယ့်စိတ်ရဲ့တကားပေါ်မှာအဆောင်ရှိဖို့လိုတယ်။အဲ့ဒီတကားပေါ်မှာဒိဋ္ဌိဆိုတဲ့အဆောင်လေးကိုထားဖို့လိုတယ်။ဒိဋ္ဌိမရှိရင်မရနိုင်ဘူး။အယုံဒီအမျိုးမျိုးစိတ်ထဲဝင်လာပြီးတော့ဘဝကိုဥတည်ချက်ပြတ်အောင်လုပ်ပြတော့မယ်။ဘယံမတာစီးနေကမ်းမဲ့ဖြစ်သွားမယ်။ That we know how we are consistently representing things to ourselves.We must daily weed our garden. အရာရာတိုင်းနဲ့ပတ်သက်ပြီးဘယ်လိုအတိတ်တွေကောက်နေလဲဆိုတာကိုယ့်ကိုယ်သိရမယ်။ပြီးရင်ကိုယ့်ဥယျာဉ်လေးကိုနေ့စဉ်ပေါင်းနှုတ်ဖို့လိုတယ်။ကိစ္စတစ်ခုခုအခြေအနေတစ်ခုခုကိုမြင်ရသိရတဲ့ခါမှာတကယ်အရှိတိုင်းမြင်ရတာမဟုတ်ဘူး။ကိုလိုလိုပြုတ်ပြင်ပြီးအတိတ်တွေကောက်ကြတာပဲ။နောက်ပြီးတော့တရားဝင်ပြောမြင်မှုချင်းလည်းမတူကြဘူးဥပမာအတုပတ်တစ်ခုချသွားတာကိုလူနှစ်ယောက်ကမြင်နေဆိုပါတော့တယောက်ကမင်္ဂလာမရှိလိုက်တာဆိုပြီးတော့ရှောင်ကွင်းသွားတယ်နောက်တယောက်ကလူဆိုတာတေမျိုးကြီးပဲငါလည်းတနည်းတင်ပါပဲမတည်ခင်မှာကုတုကောင်းမှုတွေလုပ်ရမယ်လို့သတိကံဝင်စားရတယ်ဖြစ်တဲ့ကိစ္စကဒီလိုနော်တယောက်နဲ့တယောက်မြင်မှုချင်းမတူဘူးဒီ այ တဘာဝအကျိတ်ပေါ်မူတည်ပြီးမြင်ပုံမှတ်ချက်ချပုံခွာခြားသွားတယ်ယောနိတော်မန္တိကာရဖြင့်ကုတုစိဘကိုရောက်သွားတယ်အာယောနိတော်မန္တိကာရဖြင့်အာကုတုစိဘကိုရောက်သွားတယ်ဒါကိစ္စဖြစ်ဖြစ်မြင်လိုက်တဲ့အခါမှာကြောက်မကြောက်မြင်ပုံမတူကြဘူးဒါကြောင့်တခုခုကြုံတွေ့လိုက်ရင်ငါဘယ်လိုအတိတ်တွေကောက်နေလဲဆိုတာကိုယ့်ကိုယ်ကိုသိဖို့လိုတယ်ယောနိတော်မနိတ္တကာရဖြစ်သလားအယောနိတော်မနတိကာရဖြစ်သလားဆိုတာကိုတတိနဲ့ကြည့်ပြီးတော့သိဖို့လိုပါတယ်တတိကောင်းလို့ပစ္စုပ္ပန်ကြည့်တဲ့အတွက်နဲ့ဘာမှအထူးပြောဖို့မလိုယောနိတော်မနတိကာရအလိုလိုဖြစ်ပြီးသားပါဒီလိုစိတ်မှာကောင်းတဲ့အာယုံမကောင်းတဲ့အာယုံစသည်ဖြင့်နှလုံးသွင်းနေတဲ့အတွက်ကြောင့်ကိုယ်စိတ်ကိုယ်ကိုဥယျာဉ်လေးလိုနေတိုင်းပေါင်းနှုတ်ဖို့လိုတယ်။ကိုယ်စိတ်မှာဖြစ်ပေါ်လာတဲ့အကုသိုလ်အငြိကြီးတွေကိုလက်မခံဖို့လိုတယ်။ဒီမှာရှိတဲ့ပ ဒါကဓမ္မတွေအားလုံးကတော့ဒီလောက်ကိုလုံနေကြတဲ့လူတွေကြီးပါပဲ။တရားအထုတ်ခါကမှာတော့ဓတိပဋ္ဌာန်အစဖြစ်တဲ့ကာယ ानु ပတ္တနာကိုခြေခံပြီးအထုတ်ကြတယ်။ကာယ ानु ပတ္တနာရှိရင်ကနေအသေးစိတ်ပြီးလာတဲ့ခါကျတော့ကာယ ानु ပတ္တနာနဲ့တွဲပြီးဝေဒနာ ानु ပတ္တနာလည်းပါလာတယ်။ဝေဒနာ ानु ပတ္တနာကိုရှိနေရင်ကနေဝေဒနာရဲ့အနတ္တသဘောဝေဒနာရဲ့အနိစ္စသဘောဝေဒနာရဲ့ဒုက္ခသဘောတွေကိုတဖြည်းဖြည်းသိလာတယ်။ဒီလိုအားထုတ်ရင်းကနေစိတ်ကိုလည်းကြည်တက်လာတယ်။တတိတမာတိကောင်းလာတော့စိတ်ထဲမှာအတည်အမျိုးပေါ်တိုင်းပေါ်တိုင်းချက်ချင်းသိတယ်။တခါတလေဘယ်လောက်ထိသိလဲဆိုရင်အတည်းလေးတစ်ခုပေါ်တော့မယ်ဆိုတာကိုတောင်းသိနေတယ်။ဒါကိုမလုပ်ဘူးတဲ့သူဆိုရုံနေမှာမဟုတ်ဘူး။အတည်းတစ်ခုပေါ်တော့မယ်ဆိုတာဘယ်လိုလုပ်သိမှလဲလို့မေးလိုက်တယ်။စိတ်လေဥလှဲ့တာကိုသိတယ်လက်ရှိအာယုံမှာကောင်းကောင်းမနေကျင်တော့တာကိုသိတယ်လက်ရှိအာယုံကိုလှုပ်ချင်တယ်လို့ဖြစ်လာပြီဆိုတာကိုသိတယ်အာယုံတိတ်မထင်ရှားတော့ဘူးထင်ရှားအောင်လည်းမကြိုးစားကျင်တော့တယ်လို့နောက်တစ်ခုဘက်ကိုပြောင်းကျင်တယ်လို့ဖြစ်လာတယ်တခါတလေဘယ်အာယုံဘက်ကိုသွားတော့မယ်ဆိုတာကိုတော့မှနည်းနည်းလေးရင်းမိတယ်ဒါတော်တော်လေးသမာဓိကောင်းတဲ့အဆင့်ကျမှသိလာတာပါအဲ့ဒီလိုတခြားအယုံလက်ကိုသွားတော့မယ်ဆိုတာကိုသိလိုက်တာနဲ့ပြန်ငြိမ်သွားတယ်။တခြားအတွေ့အကြုံပေါ်လာရင်လည်းတွေးတယ်လို့သိလိုက်တယ်။သိလိုက်တာနဲ့ပျောက်သွားတယ်။ပျောက်သွားတော့စိတ်ကအေးမရှိဘူး။ရှင်းပြီးငြိမ်နေတယ်။စိတ်ကနုပဒနာရှင်ကနေဓမ္မနုပဒနာရှင်ကူးသွားပြီ။ဒါလည်းဟာလုံးရင်းနဲ့သူ့အလိုလိုဖြစ်လာတာပါ။ဥပမာဆိုတော့ခန္ဓာကိုယ်ကိုရှုမှတ်နေပြီ။ခန္ဓာကိုယ်ရုပ်ဘောပူခြင်းအေးခြင်းလှူရှားခြင်းကိုတဖြည်းဖြည်းသိလာရင်ကနေတတိတမာတိကောင်းပြီးပြစ္ဆုတ်ပံကဲလာခြင်းပူခြင်းအေးခြင်းလှူရှားခြင်းတဘောဟာပုဂ္ဂိုလ်တဘောမဟုတ်ဘူးတကယ်ကိုပဲတဘာဝတဘောဆိုတာတိတိချာချာမြင်တယ်ပုဂ္ဂိုလ်တဘောနဲ့မရောဘူးလုံးဝပုံတရားမရှိတော့ဘူးနာမည်တတ်ဖို့မလိုတော့ဘူးနာမည်လည်းမရှိတော့ဘူးအဲ့ဒီလိုပညာကျင်းပြီးတော့ဒီကြလေးမြင်လိုက်တဲ့အခါအနတ္တညာဟာအင်မတန်ရှင်းတယ်။အဲ့ဒီခါစိတ်ထက်ကအနတ္တပါလားလို့နှလုံးသွင်းမိတတ်တယ်။အနတ္တတဘောတွေပဲသူ့တဘောသူဆောင်တာပဲလို့နှလုံးသွင်းမိတယ်။အဲ့ဒီနှလုံးသွင်းတဲ့စိတ်ကိုပြန်ကြည့်ရင်ဉာဏ်တဘောကိုမြင်ရတယ်။အဲ့ဒါဓမ္မနုပဒနာဖြစ်သွားတယ်နော်။ဉာဏ်ကိုပြန်ရှိရင်ဓမ္မနုပဒနာဖြစ်နေတယ်နော်။အနိစ္စဉာဏ်ကိုပြန်ပြီးတော့ရှုဖို့လိုတယ်အနိစ္စကိုရှုရင်လည်းတဖြည်းဖြည်းကြာလာတဲ့အခါမှာတိတိချင်းသိတယ်တိတိချင်းပျောက်သွားတယ်ဘာမှမကြံအောင်ပျောက်သွားတယ်အဲ့လိုဖြစ်တိုင်းသိတယ်သူ့တိုင်းမရှိဘူးဖြစ်တိုင်းသိတယ်သူ့တိုင်းမရှိတော့ဘူးအဲ့လိုမရှိတော့တာကိုရှင်းရှင်းလေးမြင်လာတယ်တစ်ခုဖြစ်ပြီးပြတ်သွားတယ်နောက်တစ်ခုမဖြစ်ခင်ကြားမှာကြားကာလလေးတစ်ခုဖြစ်သွားတယ်ဆိုတာကိုတော့မှသိလို့ရတယ်တစ်ခုနဲ့တစ်ခုတစ်ဆက်တည်းမဟုတ်ဘူးဆိုတာညာထက်မှာအင်မတန်မှရှင်းတယ်အင်မတန်လင်းလင်းမြန်မြန်ဖြစ်နေတဲ့ရုပ်တဘောနာမ်တဘောတွေကိုအင်မတန်လင်းလင်းမြန်မြန်သိတဲ့ဒုတိယသမားကြီးတွေကလိုက်ပြီးနေတယ်လိုက်ပြီးတော့မမြင်ပါလားဆိုတော့ညာဖြစ်လာတယ်အဲ့ဒီလိုမမြဲပါလားလို့နှလုံးသွင်းတဲ့စိတ်ကိုပြန်ကြည့်ရင်မမြဲဘူးဆိုတဲ့ဉာဏ်ကိုမမြဲဘူးဆိုတာကိုသိတဲ့ဉာဏ်ကိုရှုမှတ်ပြီးသားဖြစ်သွားတယ်။ဒါအနိစ္စဉာဏ်ကိုရှုမှတ်တာပဲ။အဲ့လိုဉာဏ်ကိုရှုမှတ်လို့ရှိရင်ဓမ္မနုပဒနာဖြစ်သွားပြန်တာပဲ။ဓမ္မဝိစီယတန်ဖို့စဉ်ထဲမှာအကျိုးဝင်ပါလေ။တခါတလေအထုံရင်အထုံရင်ကနေတိနေတာလေးကိုပဲပြန်တိနေတယ်ဒါအဲ့ဒါဆိုရင်ဒုတိယတန်ဖိုးစဉ်ကိုကွာများပြီးသားဖြစ်သွားတယ်ဒုတိယတန်ဖိုးစဉ်နဲ့အညီအာထုံမိတာဖြစ်သွားပြီတခါတလေအာထုံနေနေပိဋိသမောတွေဖြစ်လာတတ်တယ်နှစ်တက်နေတယ်သဘောကျနေတယ်ကျဉ်တတ်နေတယ်အာထုရတာပျော်လိုက်တာရက်မကြည့်ခင်မှုဆိုတဲ့စိတ်ကြီးဖြစ်နေတယ်ဆိုရင်အဲ့ဒီစိတ်ကိုပြန်ရှုပါဒါဟာသဘောကျနေတဲ့စိတ်ကလေးသာသဘောကျနေတဲ့သဘောလေးလို့မြင်လို့ရှိရင် ပီတိကိုမြင်တဲ့အတွက်ကြောင့်ပီတိကံဘုဇင်ကိုပွားများပြီးသားဖြစ်တယ်ဓမ္မနုပါဒနာဖြစ်ပြန်တာပဲတရားအထုတ်နေအထုတ်ရတာကောင်းလိုက်တာပို့ပြီးတော့ကြိုးစားမယ်ရအောင်လုပ်မယ်တိုးတက်မှုရှိတယ်လေပို့ကြိုးစားခြင်းတယ်လေပြင်းနေဆိုတဲ့စိတ်မရှိတော့ဘူးကြောက်ခြင်းနဲ့ဆိုတဲ့စိတ်မရှိတော့ဘူးတိုးတိုးပြီးတော့အထုတ်ခြင်းတော့လေအဲ့ဒီလိုဖြစ်နေတဲ့ခါမှာတိကျပြန်ကြည့်ပါအဲ့ဒီသဘောလေးတွေကိုတိကျကြည့်လို့ရတယ်တရားတရားတော်တော်အားကောင်းနေတယ်ဝိရိယတွေလည်းတော်တော်အားကောင်းနေတယ်ဒါဟာတရားတရားဒါဟာဝိရိယလို့ကြည့်လို့ရတယ်အဲ့ဒီလိုဝိရိယကိုတိကျမြင်အောင်ကြည့်နိုင်ပြီဆိုရင်လည်းဝိရိယတန်ဖိုးစဉ်ဆိုတဲ့ဘုဇင်ခုနှစ်ပါးလေးကဝိရိယတန်ဖိုးစဉ်ကိုပွားများပြီးသားဖြစ်နေတယ်ဓမ္မနုပါဒနာဖြစ်နေတယ်စိတ်ကဝိတက်တွေတော်တော်နှဲသွားပြီးတော့ရှင်းနေတဲ့အခါမှာပေါ်လာတဲ့စိတ်ကလေးတွေဟာတလုံးချင်းပေါ်လာတယ်အရင်တုန်းကလိုဒလဟောကြီးဝင်မလာဘူးအဲ့ဒီလိုအခါမျိုးမှာစိတ်တော်တော်များများကိုကြည့်လို့ရတယ်စိတ်ကလေးတစ်ခုခုဖြစ်လာပြီဆိုရင်သူ့ကိုအေးအေးဆေးဆေးကြည့်လို့ရလာတယ်တရားထုတ်တဲ့အခါမှာတရားတရားတွေဖြစ်တယ်ကောင်းလိုက်တာဟုတ်လိုက်တာမှန်လိုက်တာဆိုတဲ့စိတ်တွေဖြစ်တယ်တရားကိုကြည်ညိုတဲ့စိတ်တွေဖြစ်တယ်တကယ်လို့ရင်တကယ်ဖြစ်တာပဲဆိုတဲ့ယုံကြည်စိတ်တွေဖြစ်လာတယ်တကယ်မလုပ်သေးလို့တကယ်မဖြစ်ကြတာပါလုပ်ကြည့်ပါလို့ပြောခြင်းနဲ့စိတ်တွေလည်းဖြစ်တတ်တယ်အဲ့ဒီစိတ်ကပါပြန်ရှိမှမှပြောခြင်းနဲ့စိတ်ကိုမရှိမှရင်စိတ်ထဲမှာတရားဟောနေတတ်တယ်တရားထိုင်ရင်းနဲ့စိတ်ထဲမှာတရားဟောနေတယ်အဲ့ဒီအချိန်မှာစိတ်ထဲမှာတရားဟောရင်မကောင်းဘူးကုသိုလ်စိတ်ဖြစ်တယ်နဲ့တရားအထုတ်မှုမှာအနှောက်အယှက်ဖြစ်တယ်မိစေအပေါင်းတင်းဇေမျိုးမိဘတွေကိုကရုဏာဖြစ်တဲ့စိတ်ဖြစ်လာရင်လည်းအဲ့ဒီစိတ်ကိုရှုမှတ်မှဒီကရုဏာစိတ်ကိုကြာကြာလက်မခံနဲ့ဒီအချိန်မှာမကောင်းဘူးတရားအထုတ်နေတော့မှကိုယ်ခန္ဓာမှာဖြစ်နေတာကိုပဲပစ္စုပန်တက်အောင်ရှုမှတရားကိုတွေးပြီးတော့တနာတဲ့စိတ်ဖြစ်နေကိုယ့်ရဲ့ပစ္စုပန်တက်တဲ့ရှုမှတ်အထုတ်မှုကအနှောက်အယှက်ဖြစ်တယ်ဝိပဿနာဉာဏ်ကိုအနောက်ဆက်ဖြစ်သွားနိုင်တယ်။ဒါကြောင့်ကရုဏာကတခြားနေရာမှာတော့ကောင်းတယ်ဒီချိန်မှာမကောင်းဘူး။အဲ့တော့ဖြစ်လာနေတဲ့ကရုဏာစိတ်ကိုပြန်ကြည့်ပါ။ဒီလိုကြောင်တိတိကျကျမြင်အောင်ကြိုးစားကြည့်ပါ။မြင်အောင်ကြည့်နိုင်ရင်သိရှင်းတယ်။အားလည်းအားရတယ်သိကျင်တတ်တယ်။အဲ့ဒီခါမှာဘုရားဟောတဲ့အဘိဓမ္မာကိုသွားဖတ်ကြည့်ရင်ကောင်းကောင်းသဘောပေါက်တယ်။အဘိဓမ္မာဟာတကယ်ဟုတ်လို့ဟောထားတာပဲဆိုတာကိုယ်တို့နဲ့တိုက်ဆိုင်ကြည့်ပြီးတော့ယုံကြည်သွားတယ်စိတ်ချသွားတယ်။အထုတ်ရင်းနဲ့ကိုယ်စိတ်ထဲမှာဖြစ်ပုံကိုတွေးကြကြည့်ပါနော်တခါတလေစိတ်ထဲမှာအေးနေတယ်အေးရမှစိတ်တင်မကဘူးခန္ဓာကိုယ်ကြီးပါအေးနေတယ်လို့ခံစားရတယ်ကိုယ်အပူချင်းတကယ်ပဲကျသွားနိုင်တယ်တရားထုတ်လို့ပတ္တိဖြစ်တဲ့အချိန်မှာကိုယ်အပူချင်းကျသွားတယ်ဆိုတာတိတိကျစမ်းသပ်ကြည့်လို့ရတယ်အဲ့ဒီအေးနေတာလေးကိုပြန်ကြည့်ရင်သိနိုင်တယ်စိတ်ရဲ့အေးငြင်းခြင်းဆိုတဲ့သဘောတစ်ခုဖြစ်နေတယ်အဲ့ဒါလေဓမ္မနုပါဒနာဖြစ်နေတာပဲပတ္တိတံဖို့စဉ်ကိုပွားများပြီးသားဖြစ်နေတယ်တခါလေလေစိတ်ကထားတဲ့အာယုံမှာကပ်ပြီးတော့တည်ငြိမ်နေတယ်ဥပမာတချို့လူတွေစားကြတဲ့ဟိုချွင်းကမ်းလို့ခေါ်တဲ့ဝါးနေရတဲ့စီးကကအရာတစ်မျိုးရှိတယ်အဲ့လိုချွင်းကမ်းလို့အရာမျိုးကိုအញ្ញံတစ်ခုကိုပြည့်ရလို့ရှိရင်ထိတဲ့နေရာမှာကတ်နေတယ်ပြန်မကွာဘူးအဲ့ဒီလိုပဲစိတ်ကအာယုံတစ်ခုကိုရှိမှလိုက်ရင်အာယုံမှာကတ်သွားတယ်အာယုံကနေပြန်ကွာမထွက်ဘူးတာမန်ဒုတိယမာရီနဲတဲ့အချိန်မှာတော့အာယုံတစ်ခုကိုရှိမှဖို့ကြိုးစားရင်ဒီလိုလိုဖြစ်ပြီးတော့ပြန်ကွာသွားတယ်တခြားအာယုံရောက်သွားတယ်ထားတဲ့အာယုံမှာမနေဘူးအဲ့ဒီလိုစိတ်ကိုတတိယကြည့်နိုင်ပြီးတော့စိတ်ကရှင်းသွားရင်ဒိဋ္ဌိမာရီကလည်းကောင်းနေတဲ့အတွက်ကြောင့်စိတ်ကိုအရင်တစ်ခုပေါ်မှာဥတည်လိုက်ရင်အဲ့ဒီမှာပဲကတ်နေတယ်ဆက်ခါဆက်ခါအဲ့ဒီအယုံမှာပဲထားတယ်ဘယ်လောက်ကြာကြာဖြစ်ဖြစ်ထားလို့ရတယ် တခြားရင်ဘက်ကိုရောက်ရင်တောင်မှတစ်ချက်ရောက်ပြီးချက်ချင်းတိချက်ချင်းကိုထားနေကြအယုံဘက်ကိုပြန်ရောက်တယ်တခြားအယုံဒီမှာကြာချိန်မနေဘူးကျေလောင်တဲ့အတန်တစ်ခုကြာရင်တောင်မှတစ်ချက်ကြာပြီးတော့ပြီးသွားတယ်အဲ့ဒါဘာသာလဲဆိုတာကိုလုံးဝမစုံစမ်းဘူးကြားလိုက်ပြီးတော့ဘာသာမှမသိလိုက်ဘူးကြားသိကြောက်ပဲကြားကမြတ်ဖြစ်သွားတယ်သူတည်တုဒ္ဓမတ္တံဆိုတာဖြစ်သွားတယ်အတိတ်တခုပေါ်လဲဒီတိုင်းနဲ့ပေါ်တော့မလို့ဖြစ်သွားတာနဲ့တိတယ်တိတာနဲ့ကြောက်သွားတယ်ပေါ်လာရင်လဲပေါ်လာတာကိုတိတာနဲ့ကြောက်သွားတာပဲအဲ့လိုခါမှာဖြစ်ပေါ်လာတဲ့အာယုန်တွေကိုနာမည်မတက်တော့ဘူးနာမည်တက်တဲ့အဆင့်ထိမရောက်တော့ဘူးတခုခုဖြစ်လာတဲ့တိတယ်ချက်ချင်းမရှိတော့ဘူးအဲ့ဒီလိုတတိသမားတိကောင်းနေစိတ်ကတခြားအာရုံတွေကိုပြောင်းဖို့မလွယ်တော့ဘူးအဲ့ဒီလိုမလွယ်တဲ့အတွက်စိတ်ကိုဒီတိုင်းဆွတ်ထားလို့ရတယ်ဆွတ်ထားရင်လည်းငကိုထားနေကြအာရုံမှာပဲဆက်ပြီးနေတယ်အလိုလိုတိနေတယ်သမားတိကတိတ်ကောင်းနေတာဘူးအဲ့ဒီသမားတိတိတ်ကောင်းနေတယ်စိတ်ကထားတဲ့အာရုံမှာပဲနေတယ်စိတ်ရဲ့တည်ငြိမ်ခြင်းတဘောပဲဒါဟာတည်ငြိမ်ခြင်းတဘောပဲလို့ဒီလိုတိနေလို့ရှိနေကွာတမာတိကိုပြန်ပြီးတော့ရှုတယ်လို့ဖြစ်တယ်အဲ့တော့တမာတိကိုပြန်ပြီးတော့သိနေလို့ရှိရင်တမာတိတန်ဖို့စဉ်ကိုပွားပြီးသားဖြစ်နေတယ်အဲ့ဒါဓမ္မနုပတ္တနာဖြစ်နေတာပဲသိရဲ့တင်းငင်းချင်းတဘောကိုသိနေတဲ့ဓမ္မနုပတ္တနာဖြစ်နေတာပဲအဲ့ဒါလို့တမာတိတိတ်ကောင်းနေတဲ့ခါမှာတခါတလေခဏလောက်သင်္ကြန်နဲ့ပြင်းပြစ်တဲ့ကမှာဘယ်လိုပြောလဲဆိုတော့တရားကသူ့ဟာသူအားထုတ်နေတာပါလို့တွေးနေတယ်။ငါတရားထုတ်တာမဟုတ်တော့ဘူးလို့သိလာတယ်။တရားတော်ကသူ့ဟာသူပဲအားထုတ်နေတယ်။တန်တန်နဲ့ရှင်ပကာမဂုဏ်အာယုန်တွေကိုတိုးတော့ကြံစီနေတဲ့စိတ်ကလည်းမရှိတော့ဘူး။အိမ်မှာဖြစ်နေတဲ့ပြစ္ဆုတ်မှန်အခြေအနေတွေကိုဓာတ်ရိုက်သိနေတဲ့ခါမှာငြိမ်သက်နေတယ်အဲ့လိုတည်နေတဲ့စိတ်ကလေးကိုပြန်ကြည့်နေတယ်ပဲတည်နေတဲ့သဘောလေးကိုကောင်းကောင်းသိလို့ရတယ်အဲ့လိုခါမှာဝိရိယကလည်းဘိုးတွေလို့လည်းမရှိဘူးဘိုးတွေလို့လည်းမရှိဘူးအထူးကျေးဇူးအများလို့လည်းမရှိဘူးသူ့ဟာသူညီညီမျှမျှလေးဖြစ်တင်တာလေးတွေအားလုံးဟာအလိုက်တင်အလိုက်တင်ဖြည့်ပြီးတော့သွားနေတာအဘိုးလိုဘယ်ဟာမှမရှိဘူးတတိလည်းဘိုးတွေလို့လည်းမရှိဘူးသမားတိပဲပိုတယ်လို့လွယ်လို့လည်းမရှိဘူးပညာလည်းပိုတယ်လို့လည်းမရှိဘူးတရားလည်းပိုတယ်လွယ်လို့မရှိဘူးဝိရိယလည်းအပိုလို့မရှိဘူးအားလုံးကညီမျှရတယ်အဲ့ဒါလို့ညီမျှနေတဲ့ခါမှာဥပိ္ပခာဖြစ်နေတာပဲအဲ့ဒီညီမျှနေတဲ့သဘောကိုပဲဥပိ္ပခာလို့ခေါ်တယ်ပိုနေတာကိုရှော့ဖို့လည်းမလိုဘူးလိုနေလို့လိုနေတာကိုမြှင့်ဖို့လည်းမလိုဘူးဒုဒရောက်ကလေးတိတိကျလေးဖြစ်နေတာ။အဲဒါလို့အပေါ်လိုမရှိ။ညီမျှပြတော့သူ့အလိုလျောက်ပဲတရားထုလို့ကောင်းနေတဲ့သဘောကို။တည်နေတဲ့ခါမှာဥပိ္ပခာကိုတည်နေတာပဲ။ညီမျှခြင်းဆိုတဲ့စိတ်ရဲ့အခြေအနေညီမျှနေခြင်းဆိုတဲ့သဘောကိုတည်နေတယ်။ကြောင်းကြမှုကင်းနေတယ်။အဲဒီဥပိ္ပခာကိုပြန်တည်နေရတဲ့ပဲဥပိ္ပခာသံဖို့ခြင်းကိုကျွမှပြီးသားပွားများပြီးသားဖြစ်နေတယ်။အဲ့ဒါလည်းဓမ္မနုပဒနာဖြစ်နေတာပဲအဲ့တော့တမာတိတိတ်လွန်တဲ့ခါမှာကြာရင်တော့စိတ်ကငြိမ်ပြီးတော့တခါတလေတိတ်တလို့လို့မတိတ်တလို့လို့ဖြစ်သွားတတ်တယ်အဲ့ဒါကိုသတိထားဖို့တော့လိုတယ်ဥပိ္ပခာတိတ်လွန်သွားရင်လည်းဒီလိုပဲငြိမ်ချမ်းပြီးတော့တခါတလေတိတ်တလို့မတိတ်တလို့လို့ဖြစ်တတ်တယ်။ပတ္တိတိတ်အာကောင်လွန်သွားတဲ့ခါမှလည်းလိုပဲကိုရောစိတ်ကိုတိတ်ငြိမ်ချမ်းပြီးတော့စိတ်တော်မပြလွင့်ဘူး။ဒါနဲ့ဤမှုကအာနေသွားတတ်တယ်။တတိအာနေသွားတတ်တယ်။အဲတော့တမာတိလွန်နာတို့ဥပိ္ပခာလွန်နာတို့ပတ္တိလွန်နာတို့ကတိထားဖို့လိုတယ်။အဲ့လိုဖြစ်လာပြီဆိုရင်ဒီနေ့တတိကိုပို့ပြီးတော့ညှင့်ပေးဖို့လိုတယ်။ တတိချာတိထားကြည့်လို့ရှိရင်နော်ပြီးနေတဲ့သဘောမှလည်းပဲအနိစ္စသဘောဆိုတာပါတာတဲ့ပြီးတာကလည်းတစ်ချက်ချင်းတစ်ချက်ချင်းပြီးတယ်ဆိုတာကိုသိတယ်တတိပြီးရင်နောက်တတိပြီးတဲ့သဘောလေးဟာတစ်ခုချင်းတစ်ခုချင်းဖြစ်တယ်ဆိုတာကိုမြင်လာတယ်ကြာရင်အဲ့ဒီပြီးတဲ့သဘောလေးကတစ်ချီချင်းမြင်လာတယ်မြင်မြင်သိလာတယ်တတိမာရီတိတ်ကောင်းနေတော့မှာအဖြစ်နဲ့အမျိုးမျိုးစိတ်မှာဖြစ်ပေါ်လာတာကိုတတိကကြဆက်တောက်ကြည့်တိုင်းအလွန်တင်မှုတဲ့စိတ်တွေဖြစ်တယ်အဲဒီစိတ်ကတိတ်တင်မှုသွားတဲ့ခါမှာတစ်ခါတလေဘာမှမရှိတယ်လို့လည်းဖြစ်နေတတ်တယ်အဲဒီခါမှာတိစရာမရှိတော့ဘူးလို့ဖြစ်သွားတယ်တစ်ချက်မှလိုက်ရင်ကြောက်သွားပြီးတော့နောက်ကဘာမှမပေါ်လာတော့ဘူးလို့ထင်ရတယ်ဘာမှမရှိတာကြီးကိုတည်နေတယ်အဲ့ဒီအကျဉ်းလေးသဘောတဘာဝလက္ခဏာဟာမတ္တိကျင်းရှိဆိုတဲ့အရူပဇာန်နဲ့အတော်လေးသွားတူးနေတယ်တခါတလေတူးနေတာလေးကတိတလူလူမတိတလူလူတောင်းဖြစ်နေတယ်အဲ့ဒါလေးကိုတဲ့ရင်လောက်ပြီအောင်ကြိုးစားမှမတိလို့ရှိရင်ဘာမှမတိလို့ဖြစ်ပြီးတော့ဒီတိုင်းနဲ့ငြိမ်နေပြီအနိစ္စကိုလည်းမမြင်တော့ဘူးအနတ္တလည်းမမြင်တော့ဘူးဒုက္ခလည်းမမြင်တော့ဘူးတခါတလေအဲ့ဒါကိုပဲတရားထူးလို့ထင်နေတတ်တယ်ဘာမှမရှိပဲအကုန်ချုပ်နေတယ်ဘာမှမသိပဲဘာမှမသိတယ်လို့ဖြစ်နေရင်ကိုယ့်ကိုယ်ကိုသိတဲ့စိတ်ရှိသေးလားဆိုတော့ပြန်ကြည့်ပါတိတဲ့စိတ်ကိုပြန်ကြည့်လို့ရခြင်းနဲ့ဒါလောကီစိတ်ပဲလောကီစိတ်မှာအစိတ်မှာပဲရှိသေးတယ်လောကုတ္တရာစိတ်ကတိတာကိုပြန်ကြည့်လို့မရတော့ဘူးဒီလိုအာထုံလို့အစဉ်ကြည်လာတဲ့အခါမျိုးမှာကိုယ့်ရဲ့အာထုံမှုကိုရပ်တန့်မပြည့်ပဲစက်ပြီးအာထုံဖို့အရေးကြီးတယ်တချို့တပည့်တွေဒီကာရမတွေဟာသူတို့အာထုတ်တာအတော်ကိုကောင်းနေပြီကျပြီးတော့ကြိုးစားမယ်ဆိုရင်အများကြီးတိုးတက်သွားနိုင်တယ်။အဲ့ဒီခါမှာပြက်ပြက်တသားဆုံးဖြတ်ပြီးစက်အားထုတ်မယ်ဆိုရင်တကယ်တိုးတက်မှာပါ။တခါကြီးပြောက်ကလျှောက်တယ်။တပည့်တော်စက်အားထုတ်ရင်မဖြစ်မယ်ဆိုတာသိတယ်။အဲ့တော့ပြီးတော့စက်မလုပ်တော့ဘူး။ဒီလောက်နဲ့တော်ထားအောင်မယ်။သူကစက်အားထုတ်လိုက်ရင်သူ့အတိတ်ငယ်ရောစိတ်ဓာတ်ရောပြောင်းသွားလို့ရှိတယ်။သူဘဝအခြေအနေတွေအားလုံးမှာပြောင်းသွားတော့မှာသူနဲ့တခြားလူတွေနဲ့ဆက်ဆံရေးတွေပါတမျိုးတစ်ပုံပြောင်းသွားတော့မှာအဲ့ဒါကိုသူကအဲ့ဒီချိန်မှာလက်မခံနိုင်လေဥပမာဘာနဲ့ပြလဲဆိုတော့ဇောက်ကြီးတစ်ခုကိုခိုဘက်ကိုကူးဖို့အတွက်အလဲကောင်းသားမှာကျိုးတစ်ချောင်းရှိနေတယ်ကြဲလောင်းချထားတဲ့ကျိုးတစ်ချောင်းရှိတယ်အဲ့ဒီကျိုးကိုကန်ပြီးတော့လွှဲပြီးတော့သွားလိုက်ရင်ဟိုဘက်ကိုရောက်သွားနိုင်တယ်ဟိုဘက်ရောက်တဲ့ခါကျိုးကိုလွှတ်လိုက်လို့ရှိရင်ဟိုဘက်ကမ်းပေါ်ကျသွားမှာဒီဘက်ကိုပြန်လာလို့မရတော့ဘူးနော်အဲ့တော့ဒီလူကကျိုးကိုကန်ပြီးတော့နောက်ကိုထုတ်ပြီးတော့အားကြီးပြီးတော့လွှဲလိုက်တယ်ကျိုးကလွှဲသွားပြီးတော့ဟိုဘက်ကမ်းဘက်ကိုရောက်သွားပြီဒါပေမဲ့အဲ့ဒီကျိုးကိုမလွှတ်ဘူးမလွတ်တဲ့အတွက်ကြောင့်ကျိုးကတပည့်ကိုပြန်လွှဲပြီးတော့တပည့်ကိုပဲပြန်ရောက်လာတယ်မလွတ်ရဲဘူးနော်သူ့ရဲ့တဘာဝကဘယ်လောက်စမ်းကြတယ်လဲကြည့်စမ်းလူကျင်လုံးလို့တရားကိုကြိုးစားရင်နော်တကယ်ကြိုးစားလို့ထူးခြားတစ်ခုဖြစ်တော့မယ်ဆိုရင်အဲ့ဒီကိုမကြင်ဘူးတဲ့ထူးခြားတဲ့သဘောတဘာဝကိုလူကြီးရဲ့လက်ခံမှာမရဲတယ်လို့ဖြစ်နေတယ်ဒါဖြစ်တတ်တယ်နော်အဲ့တော့လူကျင်လုံးလို့ကြိုးစားတယ်တကယ်ရတော့မယ်ဆိုတော့သူကမယူရဲဘူးအဲ့ဒီစိတ်ကိုလည်းပြန်ကြည့်တတ်ဖို့လိုတယ်ဒီစိတ်မျိုးကဖြစ်တတ်တယ်ဒီလိုအကျဉ်းများများလွှဲနေတတ်တယ်လောကီစိတ်ဘက်ကိုပြန်ပြန်လာတယ် အကျေစက်အထုတ်ပြီးတကယ်ပြတဲ့ကသာဆုံးဖြတ်နိုင်ပြီဆိုရင်တော့လွတ်လပ်ရုံပဲရှိတယ်ဒါကဘုဟုသအဖြစ်မှတ်သားထားတဲ့လေအကျေကိုကိုတိုင်းဖြစ်လာခဲ့ရင်ဒီစိတ်ကိုနားလည်ဖို့လိုတယ်အပြည့်မတင်ခဲ့ဘူးဒါဟာစိတ်ရဲ့သဘာဝပဲတကယ်စစ်စစ်နည်းနည်းလုပ်ကြကြမှာတိုးတက်ပါလေမတိုးတက်ဘူးဆိုတာမရှိပါဘူးအဲ့ဒါကိုယုံကြည်စိတ်ချဖို့အံတန်ရေးကြည့်တယ်ဘဝမှာအရေးကြီးဆုံးကနေခြင်းနေခြင်းကောင်းတစ်ထက်ကောင်းတာတွေလုပ်သွားဖို့မြင့်တစ်ထက်မြင့်တဲ့ဘက်ကိုသွားဖို့ ਨੇ နောက်ဆုံးမှာအမြင့်ဆုံးဖြစ်တဲ့အဟတ္တမေရဖို့ဖြစ်ပါလေဒီဃာရမကြီးအားလုံးအမြင့်ဆုံးကိုရအောင်ကြိုးစားနေကြပါစေ။ဆက်လာပါတယ်နော်။